မြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့စုပူအကြမ်းဖက်မှုပြိပက္ခတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့မကြသေးခင်ကလာပြီးတော့စုံစမ်းစစ်ဆေးမှုတွေအပေါ်ပြည်တွင်းနိုင်ငံရေးပါတီတွေကသဘောမကျဘူးလို့ပြောဆိုနေကြပါလေ။ကုလသမဂ္ဂတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နံပြားရဲ့နိုင်ငံရေးလက်ထောက်နဲ့ပြည်တွင်းနိုင်ငံရေးပါတီ24ဖွဲ့တို့မနေ့တုန်းကတွေ့ဆုံချိန်မှာအဲ့ဒီလိုပြောဆိုခဲ့ကြတာပါ။အပြည့်အစုံကတော့မန္နနာချန်ကဆက်ပြီးပြောပြပေးပါလားရှင်။
ဟုတ်ပါတယ်မြမနိုင်ငံရေးပါတီ24ဘွဲကနေကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြမနိုင်ငံဆိုင်ရာထူးကြံပေးပုဂ္ဂိုလ် VJ နံပြားရဲ့နိုင်ငံရေးလက်ထောက် Mrs. Marikane Hagen နဲ့ရန်ကုန် Egress ရုံးမှာတောက်ကြနေကတွေ့ဆုံကြတဲ့အချိန်မကြသေးခင်ကကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ် Thomas O'Hagandana ရဲ့ရခိုင်ပြည်နယ်အရေးစုံစမ်းစစ်ဆေးပြောဆိုမှုတွေပေါ်ဘဝင်မကြတဲ့အကြောင်းကိုအဖွဲ့အားလုံးကတင်းညစ်တညွတ်ထဲပြောဆိုခဲ့ကြတယ်လို့ NDF အမျိုးသားဒီမိုကရေစီအင်အားစုပါတီခေါင်းဆောင်ဦးခမောင်ဆွေကပြောပြပါဗျာ
အဓိကကတော့ကျွန်တော်တို့ဒီ24ဘွဲ့ထဲမှာ account of care ရေးဖော်ဝယ်ဝင်တဲ့ပါတီနဲ့ကိုယ်စီလူရေးဖော်ဝယ်ဝင်တဲ့ပါတီရေးဆိုပြီးတော့ခွဲခြားလို့ရတယ်ဗျအဲ့တော့အဲ့ဒီမှာအယူအမြင်နည်းနည်းကွာတာရှိတာပေါ့ပြောရရင်အားလုံးတွေ့တဲ့အချက်ကတော့ဒီခိုင်ပြည်နယ်ကိစ္စကိုမှတော့ကျွန်တော်တို့ကအခုမစ္စတာကန်တန်နာကိုလက်ခံနိုင်ရင်မရှိပါဘူးဆိုတဲ့အချက်မှတော့အားလုံးတွေ့နေပါတယ်
ဒါပြင်ခုပြဿနာမှာအစိုးရရဲ့ဂိုင်းတွဲဖြည့်ရှင်းပုံကိုမြန်မာပြည်သူအားလုံးကလက်ခံနေတဲ့အတွက်ကော်မရှင်ဖွဲ့ဖို့မလိုဘူးလို့လည်း Mrs. Marikane Hagen ကိုဥက္ကမောင်ဆွေကသူ့သဘောထားနဲ့ပတ်သက်ပြီးပြောပြခဲ့တယ်လို့လည်းအခုလိုဆက်ပြောပြပါဗျ
Mr. Cantana လာတဲ့ကိစ္စကကျူတင်ပြီးတော့စီးဝါးကပ်ပြီးတော့လာတဲ့သဘောမျိုးဖြစ်နေတယ်ဒီမှာလာတဲ့အခါမှာသူရိတာသိရှိချက်ဒီကိုညာလည်ပြီးတော့ရှင်းပြတဲ့အခါမှာဒီနိုင်ငံတစ်ခုမှာရှိတဲ့တိုင်းရင်းသားများရဲ့အယူဆနဲ့ကိုယ်စားချက်တွေဖြစ်နေတယ်။တကယ်လို့သူပဲဖြစ်စီတခြားတယောက်ပဲဖြစ်စီဒါမှမဟုတ်ရှင်ဥဆုံးတိုင်းရင်းသားခေါင်းဆောင်တွေတွေ့ဖို့ကောင်းတယ်။နောက်ပြီးတော့နိုင်ငံရေးပါတီခေါင်းဆောင်တွေတွေ့ဖို့ကောင်းတယ်။အဲ့လိုတွေ့ပြီးမှသာရင်ရခိုင်ပြည်နယ်ကိစ္စကိုသွားပြီးတော့သူစုံစမ်းလေ့လာဖို့လိုပါတယ်လို့ကျွန်တော်ကပြောပါရတယ်။အဲနောက်ပြီးတော့စစ်ကန်တန်းမကရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုကျန်နေစစ်ဖို့လိုတယ်ဆိုတဲ့ကိစ္စရဲ့နောက်ပြီးတော့ဒီဒါနဲ့ပတ်သက်လို့သူကိုရင်းနဲ့ပတ်သက်တဲ့ပြည်စာတွေမှာကွန်ဆူမားရေးကော်မရှင်တခုဖွဲ့ဖို့လိုအပ်ပါတယ်ဆိုတဲ့ပြည်စာကိုကျွန်တော်လက်မခံဘူးလို့ပြောတာပါ။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံပြည်သူတွေကဒီအစိုးရက90ခိုင်ပြွန်နေတဲ့အပေါ်မှာသဘောထားမတူဘူးဆိုတာဖြတ်ပါခြင်းမရှိဘဲနဲ့သူ့ကိုသူ့ဟဲကော်မရှင်ဖွဲ့ရင်လည်းဆိုတော့အသိမရောပါဘူးလို့ကျွန်တော်ပြောပါတယ်။
မြန်မာနိုင်ငံကို6ရက်ကြာခီးစဉ်ဖြစ်နေပြီးခဲ့တဲ့လကုန်ပိုင်းကလာရောက်ခဲ့တဲ့မစ္စတာကင်တာနာဟာတိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံခြင်းမရှိဘဲနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုလေ့လာဖို့အတွက်သူ့ဟာသူအရင်သွားရောက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ဒီမြန်မာနိုင်ငံခီးစဉ်ဆုံးသက်တဲ့နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ထိခိုက်မှုတွေမှာလူခွင့်ရချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့အဖွဲ့ကနေစုံစမ်းစစ်ဆေးပေးနိုင်ရေးကိုသူကတောင်းဆိုခဲ့တာဖြစ်ပါတယ်။ဒီလိုမှစုံစမ်းစစ်ဆေးမှုတွေကိုချက်ချင်းမလုပ်နိုင်ဘူးဆိုရင်အမှန်တိုင်းမဟုတ်ဘဲနဲ့တစ်ဖက်နဲ့တစ်ဖက်ချက်ချင်းဆွဆွဲပြောဆိုတာတွေရှိနေတာကြောင့်ပြန်လည်တင့်မြတ်ရေးအတွက်အလားအလာမကောင်းပဲယုံကြည်မှုကင်းမဲ့နိုင်တယ်လို့တင်မာမှုတွေလည်းတိုးလာနိုင်တယ်လို့သတိပေးပြောဆိုခဲ့တာဖြစ်ပါတယ်။မနေ့တောက်ကြနေက Mrs. Marikane Hagen နဲ့တွေ့ဆုံခဲ့ကြတဲ့ဒီမြန်မာနိုင်ငံရေးပါတီ24ဘွဲ့ထဲမှာ NDF အမျိုးသားဒီမိုကရေစီအင်အားစု Democratic Party မြန်မာရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP ရှမ်းတိုင်းရင်းသားများ Democratic Party ချင်းစုံမီကရင်ဖလုံစဝေါ်ပါတီစတဲ့1990ရွေးကောက်ပွဲဝင်နိုင်ငံရေးပါတီတွေရော2010ရွေးကောက်ပွဲဝင်နိုင်ငံရေးပါတီတွေရောပါဝင်ခဲ့ကြပါတယ်။ Mr. Vijay Nambiya ရဲ့ဒီနိုင်ငံရေးလက်ထောက်အဖြစ်နဲ့တာဝန်ထမ်းဆောင်နေတာနှစ်ပတ်သာရှိသေးတဲ့ Mrs. Marikane Hagen အနေနဲ့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေတွေကိုပုံမသိရှိနိုင်ဖို့ရည်ရွယ်ချက်နဲ့အခုလိုနိုင်ငံရေးပါတီတွေနဲ့လိုက်လံတွေ့ဆုံနေတာလည်းဖြစ်ပါရဲ့ရှင်